ိုင်းနိုင်ငံနယ်စပ်မဲဆောက်မြို့ပါဝင်တပ်ဖြန်တစ်ခုလုံးမှာကိုဗစ်ကူးစက်မှုတွေကမြင့်တက်လာနေတာကြောင့်အနီးရင်ရောင်အဆင့်သတ်မှတ်ထားသလိုဩဂုတ်လ3ရက်နေ့ကစပြီးညမထွက်ရအမိန့်ထုတ်ပြန်ထားတာပါမဲဆောက်မြို့ကချန်ပီယံရုံဟောင်းလို့ခေါ်တဲ့ SD Fashion သုံးမွေးဆက်ဆွဲဆက်ရုံတစ်ခုကအလို့သမားတွေလည်းဖျားနာမှုတွေဖြစ်နေတာမှလွန်ခဲ့တဲ့2ရက်အတွင်းစေယုံကြီးကိုသွားတက်တဲ့အလို့သမား2ဦးဟာတစ်နှစ်တစ်ယောက်နှုံးနဲ့ဇက်တိုက်သေဆုံးသွားခဲ့ပါတယ်ဒီသေဆုံးသူ2ဦးရဲ့ဆေးစာမှာတော့ကိုဗစ်ကြောင့်သေဆုံးခဲ့ကြောင်းအဖြေထွက်ခဲ့တယ်ဆိုပြီးသေဆုံးသူနဲ့နှီးဆက်တဲ့ဆေးရုံကအလို့သမား2ဦးကပြောပြပါတယ
်ဆေးရုံသွားတော့ကတော့ဘိုင်းအောင်နေဆိုပြီးသွားတာကျွန်တော်ချင်းရောင်းမှာဆုံးသွားတဲ့လူတွေကတော့ဒီကိုပေးရဆိုပြီးတော့စာထွက်လာတာပေါ့သူကတော့နှစ်ယောက်ဝင်ရှင်ကမနေ့ကတစ်ယောက်ဒီနေ့တစ်ယောက်ပေါ့ဟု
တ်က
ဲ့ဒီနေ့တစ်ယောက်တော့အပြင်ဆောင်မှနေတာပေါ့ဆက်ရုံအတွင်းဆောင်မဟုတ်ဘူးပထမနေ့ရက်တိတ်ဆောင်ကင်းဆောင်မှနေတယ်ဘယ်လိုမှပဲဒါပေမဲ့သူကအပြင်ဆောင်မှနေတာပေါ့ဒီနေ့ဆုံးသွားတဲ့အမရတော့ဆက်ရုံချူကြီးရဲ့အပြင်ဘက်မှနေတာပေါ့အဆောင်သူလည်းဒီချောင်းဆိုးရင်ကျက်တယ်ဆိုပြီးတော့မောတယ်ဆိုပြီးတော့ပဲသွားတာကျန်တာ
တိတ်ဆုံးသွားတဲ့ဆက်ရုံလူသမား2ဦးတည်းကအဂုလ2ရက်နေ့ကတည်ဆုံသွားသူကတော့အသက်28နှစ်အရွယ်အမျိုးသားတဦးဖြစ်ပြီးအဂုလ3ရက်နေ့မှာတည်ဆုံသွားသူကတော့အသက်42နှစ်အရွယ်ကိုဝင်ဆောင်အမျိုးသမီးတဦးဖြစ်ပါတယ်။နှစ်ဦးလုံးဟာဆေးရုံတက်ပြီးမကြခင်မှာပဲတည်ဆုံသွားခဲ့ကြတာပါ။ဆေးရုံမှာတော့ကိုဗစ်တန်ရရဖြစ်သူတွေကိုစစ်ဆေးပေးတာမျိုးတွေမရှိကြောင်းဖြားနာရင်တော့တီးကြားနေဖို့အဆောင်ထားပေးကြောင်းပြောပြပါတယ်။ပြီးခဲ့တဲ့တပတ်ကျော်ကစလို့အလုပ်သမားတွေအတော်များများဖြားနာမှုတွေရှိပေမဲ့ကိုဗစ်ရှိမရှိအစ်စ်စေးရတဲ့အတွက်မသိရဘူးလို့လည်းဆိုပါတယ်အခုလိုမျိုးတည်ဆုံမှုတွေဖြစ်လာတဲ့အတွက်အလုသမားတွေကြားထဲမှာစိုးရင်ပူပန်မှုတွေဖြစ်လာတယ်လို့လည်းအဲ့ဒီစိတ်ရုံလို့သမားကဆက်ပြောပြပါတယ
်ဟုတ်ကဲ့ကိုဗစ်ရောမသိဘူးဆရာမကျွန်တော်စိတ်မှာဖြစ်နေတာကတော့ဒီယာတီတုတ်ကွေးလို့ဘာလို့လဲအကုန်လုံးဒီရောနီးပါဖြစ်ပါတယ်စိတ်မစရတော့ဘာယောဂရယ်ဘာရယ်တော့အကျမသိဘူးပေါ့အနားကတော့ပျောက်ကြပါတယ်ဟုတ်ကဲ့ဆရာတို့အလုသမားတွေနေရောဘူးတော့ကိုထိုင်လန်းနေကြတာပေါ့ဟိုကသူ့မှာယောဂရှိသလိုငါမှာယောဂရှိသလိုမျိုးလေးပေါ့ကြောက်နေတဲ့သဘောတော့ရှိကြပါဆရာဒီလိုပဲဟိုစိတ်တော့ဒီစိတ်တော့လည်းနေရကြပ
ါစက်ရုံအနေနဲ့ကတော့ပြီးခဲ့တဲ့ရက်ကစပြီးဖျားနာတဲ့လူတွေအတွက်လူ90လောက်ဆက်တဲ့နေရာတစ်ခုကိုစီစဉ်ထားပေမဲ့စက်ရုံအနေနဲ့ကတော့ပြီးခဲ့တဲ့ရက်တွေကစပြီးဖျားနာတဲ့သူတွေအတွက်လူ90လောက်ဆက်တဲ့နေရာတစ်ခုကိုစီစဉ်ထားပေးပေမဲ့ကိုဗစ်စစ်ဆေးတာမျိုးကိုတော့မလုပ်ပေးသေးဘူးလို့ဆိုပါရစေ
။ကျွန်တော်တို့တတောင်းစုတော်မှာစစ်ဆေးဘူးပါဘူးဆိုတာကဆေးရုံကနေလည်းမစစ်ပေးနိုင်ဘူးလေဒီလောက်လူအများကြီးတဲ့အဲ့လိုမျိုးတော့ပြန်ပြောလာတယ်သူတို့။သူတို့အခုလက်ရှိသူလုပ်ပေးထားတဲ့နေရာဒီဘာဒီမှာတနေပေါ့သူတို့စီစဉ်ထားတဲ့နေရာမှာပဲတနေပေါ့ဆေးရုံကတော့လက်ရှိပေးမှာမဟုတ်ဘူးလို့ပြောတာ။အဲဖြားတဲ့လူတွေပေါ့ဖြားတဲ့လူတွေဒီတော်တော်ချောင်းဆိုးတာတို့ကတော့အဲ့လိုဖြစ်တဲ့လူတွေတနည်းက
စိတ်ယုံကတော့ဇူလိုင်လ21ရက်နေ့ကစပြီးကန့်သက်ပိတ်ပင်ထားပေမဲ့အလုသမားတွေကတော့စိတ်ယုံလုပ်တွေကိုဆက်လုပ်စီခဲ့ပါတယ်။အခုစနေနေ့ကစပြီးအလုတွေကိုရန်နာထားပြီးဈေးကူတမှုအနေနဲ့ထိုင်းတိုင်းရင်ဈေးတချို့ကိုသာပေးထားတယ်လို့ဆိုပါတယ်။ဒီကာလအတွင်းမှာအလုသမားတွေအနေနဲ့အလုပိတ်တဲ့အတွက်ခံစားဝဲအနေနဲ့ထောက်ပံ့ခြင်းရမရဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းအလုသမားတွေကပြောပြပါတယ်
။ထိုင်းနိုင်ငံထဲမှာကိုဗစ်အတည်ပြုလူနာ638,200 ကျော်ရှိနေပြီးဩဂုတ်လ4ရက်နေ့တနေ့တည်းမှာပဲစံချိန်တင်ကူးစက်သူ2000ကျော်ရှိနေပါတယ်။သေဆုံးသူကတော့9500ကျော်ရှိလာပါတယ်။အတည်ပြုလူနာတွေထဲမှာမြန်မာရှေ့ပြောင်းလူသမား9000ကျော်ကူးစက်ခံထားရပါတယ်ရှင်။